မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အပါအဝင်အရှိတော်အရှာတီသားမှာဒီမိုကရေစီလူ့ခွင့်ရင်းနဲ့လွတ်လပ်စွာပြည်လည်ရေးကြောင်းသွားလာခွင့်တွေအတွက်ရည်တည်ကြိုးပမ်းသွားမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်ကြေကွဲစရာဖြစ်နေကြုံနေရပြီးဒေသနဲ့တည်ငြိမ်ရေးကိုလည်းထိခိုက်လာနေတဲ့ကြောင့်ဖြစ်ရှင်းဖို့လိုအပ်တဲ့အကြောင်းလဲအာဆီယံနဲ့ဆက်ဆက်ထိသည့်စီးပွားတွေဗော်ဒူနီကအွန်လိုင်းကကျင်းပရမှာပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုဟာမြန်မာပြည်သူတွေဘက်ကရက်တီနေပြီးမြန်မာစစ်ကောင်းဆောင်တွေရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်ဖို့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လည်းတောင်းဆိုခဲ့ပါတယ်။အာဆီယံနဲ့အမေရိကန်ထိပ်သီးအစည်းအဝေးအင်္ဂါနေ့ကစတင်ရမှာဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေနဲ့လက်နက်ကန်ပြည်ပကတ်တွေပေါ်ပေါက်နေတဲ့အပေါ်သမ္မတဘိုင်ဒန်ကစိုးရိမ်ကြောင်းလည်းပြောဆိုခဲ့တာပါ။အာဆီယံနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်ကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းအမေရိကန်သမ္မတကချီချူစကားပြောဆိုထားပါတယ်။မြန်မာစစ်ကောင်စီကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့ဆုံးဖြတ်ချက်ဟာအာဆီယံအသင်းရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်ရရာကြောင်းပြောဆိုကန့်ကွက်ခဲ့ပါတယ်။သမ္မတဘိုင်ဒန်ကတော့မြန်မာအရေးဖြစ်ရှင်းရမှာအာဆီယံအရေးပါပြီးဩဇာရှိတဲ့အခန်းကဏ္ဍမှာရှိနေတဲ့အကြောင်းအင်္ဂါနေ့အွန်လိုင်းဆွေးနွေးရမှာပြောဆိုထားပါတယ်။